Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2016ခုနှစ်စက်တင်ဘာလ4ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံထွက်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါရှင်ကျွန်မတန်ကြီးထိုက်ပါတရုတ်နိုင်ငံမှာစီးပွားရေးအင်အားကြီးနိုင်ငံ20တို့ကခေါင်းဆောင်တွေရဲ့ G20 ညီလာခံကိုဒီကနေ့စတင်ပြီးကမ္ဘာစီးပွားရေးစိန်ခေါ်ချက်တွေကိုအဓိကထားဆွေးနွေးနေကြပါတယ်။တခါလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့အတွက်ဆီးရီးယားနိုင်ငံတွင်အပြည့်ရနိုင်ဖို့အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်။မာသာထရီဇာကိုသရော်စင်ဖြစ်ပိုယဟမင်းကြီးဖရန်စစ်ကဒီကနေ့ကြေညာပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုမမိုးဖြူနဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းသောတာရှင်နေနာဆရာမကတော့မနေ့ကပြီးဆုံးသွားပြီဖြစ်တဲ့ပြည်ထောင်စုငင်းညံ့ရေးညီလာခံ27ရာစုပင်လုံအလိုဒီငင်းညံ့ရေးလုပ်ငန်းစဉ်တွေဆက်ပြီးအကောင့်ထဲပေါ်နိုင်မှုအရေးရှေ့ဆက်ပြီးတော့ဘယ်လိုလုပ်ငန်းစဉ်တွေဆက်လုပ်ဖို့ရှိပါသလဲ
။နောက်ညီလာခံကြရင်တော့ဘယ်လိုရှိနိုင်မလဲပေါ့။တို့တူလိုချင်တဲ့ဟာကိုယ့်ဘက်ကအဆူပြူတဲ့ဟာဒီမတူတာတွေကိုဘယ်လိုရှိနိုင်နိုင်မလဲဆိုတာအဓိကကျွန်တော်တို့ရဲ့စိန်ခေါ်မှုဖြစ်လာနေတယ်။
27ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွင်းရေးမှုအဖြစ်တာဝန်ယူခဲ့တဲ့ဦးလာမောင်ရွှေပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒီလိုမျိုးငြိမ်းချမ်းတဲ့ပြည်ထောင်စုတည်ဆောက်နိုင်မှုအတွက်အနာဂတ်ကိုတသက်ရှိရှိနဲ့ရင်ဆိုင်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကပြောကြားလိုက်တဲ့သတင်းကိုလည်းနားဆင်ရဖို့ရှိသလို VNN နိုင်ငံမှာပို့ကုန်ထုတ်လုပ်မှုတွေကနေအလုတ်ကိုင်းအခွင့်အလမ်းတွေဖန်တီးပေးပြီးတဲ့နောက်ဘလိုမျိုးတိုးတက်ပြောင်းလဲမှုတွေရှိနေပါသလဲဆိုတဲ့သတင်းလွှာတွေကိုသတင်းတွေကြေညာပြီးတင်ပြပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့ကတင်ပြပေးမှာပါရှင
်တရုတ်နိုင်ငံဟန်ဇူးမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးစည်းဝေးပွဲကိုတရားဝင်စတင်ကျင်းပပါတယ်တရုတ်သမ္မတရှီဂျင်းဖင်ကညီလာခံအဖွဲ့မှာအခုလိုပြောပါတယ
်20国集团聚集了世界主要经济体国际社会对我们充满期待
ကမ္ဘာစီးပွားရေးပြန်လည်ဥမော်လာပြီဆိုပေမဲ့ဗန္ဒာရေးကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုအပိုင်းတို့မှာစိန်ခေါ်အကဲဆတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အခုညီလာခံမှာတော့စန်းသစ်ပြောင်းလဲမှုတွေနဲ့ဖွံ့ဖြိုးရေးကိုဖော်ဆောင်ဖို့ကမ္ဘာစီးပွားရေးပိုပြီးဖြစ်ထွန်းလာစေဖို့ဗန္ဒာရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့တရုတ်သမ္မတရှီဂျင်းဖင်ပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားနဲ့တရုတ်သမ္မတရှီဂျင်းဖင်တို့မနေ့စနေနေ့က3နာရီကြာတွေ့ဆုံဆွေးနွေးမှုအတွင်းမှာတော့နှစ်နိုင်ငံကြားလုံခြုံရေးကုန်သွယ်ရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေကိုပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ကြဖို့ကတိပြုခဲ့ကြပါတယ်။ဒါ့အပြင်တတိယကမ္ဘာကမိတ်ဖက်နိုင်ငံတွေမှာငြိမ်းချမ်းရေးထိန်းသိမ်းရေးမှာလည်းပူးပေါင်းဆောင်ရွက်ကြဖို့နှစ်နိုင်ငံခေါင်းဆောင်တွေသဘောတူခဲ့တဲ့အကြောင်းအမေရိကန်သမ္မတအင်ဘီရောကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီနိုင်ငံတွေဖွံ့ဖြိုးမှုလျင်မြန်စေရေးအတွက်အမေရိကန်တို့ကဆက်မှုအတက်ပညာပိုင်းနဲ့စီရေးဆိုင်ရာထောက်ပံ့ပို့ဆောင်ရေးတို့ကိုထောက်ပံ့ဆောင်ရွက်ပေးနေတာပါ။တရုတ်တို့ဘက်ကလည်းတချို့ဒေသတွေမှာပြည်အပ်ဖို့ကတိပြုထားတဲ့ငြိမ်းချမ်းရေးတင့်တပ်ဖွဲ့ဝင် 8,000 ကိုရပ်ပေါင်း 60 အတွင်အစင်းသင့်ဖြစ်စေဖို့ရည်ရွယ်ထားတယ်လို့ပြောဆိုခဲ့ပါတယ်။အကြမ်းဖက်သမားအဖြစ်တန်တရားရှိသူတွေရဲ့သတင်းအချက်လက်တွေပိုပြီးဖလှယ်ချဖို့လည်းအမေရိကန်နဲ့တရုတ်ခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။ဒါ့အပြင်အင်တာနက်ဆိုင်ဘာလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေကြားဆွေးနွေးခဲ့ကြသလိုဆွေးနွေးပွဲအတွင်းမှာစင်ဆွဲမှောက်ခိုးကုန်ကူးမှုကိုတိုက်ဖျက်ရေးအတွက်လည်းထပ်လောင်းကတိပြုခဲ့ကြပါတယ်။တရုတ်နိုင်ငံကဒီနှစ်အစောပိုင်းမှာပဲစင်ဆွဲတင်သွင်းမှုကိုတမ်းမြစ်ထားတဲ့အကြောင်းလဲအမေရိကန်သမ္မတအင်ဘီရောရဲ့ကြေညာချက်ကဖော်ပြထားပါတယ်ရှင်။
ဒီနိုင်ငံဟန်ဇူးမှာကျင်းပနေတဲ့ G20 ထိပ်သီးစည်းဝေးပွဲမှာကမ္ဘာကောင်ဆောင်တွေတွေ့ဆုံနေကြချိန်မှာညီလာခံပြင်ပဆိုင်လိုက်မီတင်တွေမှာဆီးရီးယားနိုင်ငံနဲ့မှလူသားချင်းစာနာမှုထောက်ကူပေးခွင့်အတွက်အပြစ်ခတ်ရက်စဲရေးဆင့်ဆက်ညှိနှိုင်းမှုကိစ္စအဆုံးသတ်နိုင်ဖို့အမေရိကန်နဲ့ရုရှားဆွေးနွေးနေကြပါတယ်။တစ်ဖက်မှာဆင့်ဆက်ညှိနှိုင်းမှုနဲ့ပတ်သက်ပြီးအမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားသဘောတူညီချက်ရဖို့နှိစက်လာပေမဲ့အခက်အခဲတွေလည်းရှိနေပါသေးတယ်။တခြားတစ်ဖက်မှာလည်းG20 အင်အားကြီးနိုင်ငံတွေရဲ့ထိပ်သီးစည်းဝေးပွဲပြင်ပမှာအမေရိကန်သမ္မတဥပမာနဲ့ရုရှားသမ္မတပူတင်တရားဝင်မဟုတ်တဲ့ဆွေးနွေးမှုလုပ်ဖို့အခွင့်အရေးတွေရှိနိုင်တယ်လို့ပြောလင့်ချက်တွေလည်းရှိနေပါတယ်။ဒါပေမဲ့အခုအချိန်အထိဘာမှတိတိကျကျအစီအစဉ်တွေတော့မရှိသေးပါဘူး။အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံရေးဝန်ကြီးလက်ဖရော့ဖ်တို့ဒီကနေ့တနင်္ဂနွေနေ့မှာတွေ့ဆုံပြီးလာမယ့်တနင်္လာနေ့မှာထပ်တွေ့ဆုံမှာဖြစ်ပါတယ်။ဒီနေ့တွေ့ဆုံဆွေးနွေးမှုပြီးတချို့ခက်ခဲတဲ့ပြဿနာတွေရှိနေသေးတယ်လို့ဝန်ကြီးကယ်ရီကသတင်းတောက်တွေနဲ့တွေ့ဆုံမှာပြောဆိုပါတယ်။သဘောတူညီမှုတစ်ခုကို American and Yai, when you know Russian and Yai, when you don't hear out, the dinner we need Sosom Jinagong Jinan and Marie. Nanang and the water boat needs a lot of location, Lumiari, Pietanari, Leshi Badi. The Pasalong at the water boat Nigalari, Chini, Shibi, maybe Kaya say a county, Pobo, Dread Lin, and Songa Sarigo, Sunu Nijabari. Amy Mumiamachin, now Song Jalakum, Piona, and Nibabulo. Russian and Yai, when you left off, got Pioso Barisha.
ဒီတစ်ခါမှာတော့သမ္မတနှစ်ဦးရဲ့ညပိုင်းတွေ့ဆုံမှုမှာသတင်းထောက်ဖဏယောက်ကိုဝင်ခွင့်ပြုမှုမှာသတင်းထောက်ဖဏယောက်ကိုဝင်ပြောလာမှုအပိုင်းတွေ ဒီပွဲကငါတို့စီစဉ်တာလို့လဲတရုတ်အစိုးရတာဝန်ရှိသူတူကအမေရိကန်အစိုးရအင်ဘီရိုပြန်ကြားရေးတာဝန်ရှိသူတူကိုပြန်ပြောခဲ့ပါတယ်အမေရိကန်သမ္မတအင်ဘီရိုအရာရှိကလည်းခမည်းတော်အစီအစဉ်ကပြောင်းပြီးရင်ပြောင်းလုပ်နေတာကိုလို့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်နောက်ဆုံးမှာတော့သတင်းထောက်နှစ်ဦးဝင်ခွင့်ပြုဖို့နှစ်ဖက်တို့သဘောတူလိုက်ကြပါတယ်ရှင်
ဥရောပသမဂ္ဂရဲ့ခွဲထွက်ဖို့ဆန္ဒမဲ့ပေးခဲ့တဲ့ဗြိတိန်နိုင်ငံအတွက်ကုန်သွယ်ရေးခွင့်လန်းသည့်တရားနိုင်ဖို့ကြိုးစားနေတယ်လို့ဝန်ကြီးချုပ်ထရီဇာမေးကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်။ဘရက်ဆစ်လို့ခေါ်တဲ့ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးနဲ့ပတ်သက်ပြီးတော့အဲ့ဒီအဓိပ္ပာယ်အပြောင်းအလဲမရှိပါဘူးလို့ထပ်မံပြောဆိုပြီးဒီဆုံးဖြတ်ချက်ကနေသ ဥရောပသမဂ္ဂကဗြိတိန်ထွက်ပြီးတဲ့နောက်ပိုင်းအထူးဆက်ဆံရေးရှိနေတဲ့အမေရိကန်နဲ့ဗြိတိန်နိုင်ငံကြားဖြစ်လာနိုင်တဲ့အကျိုးသက်ရောက်မှုတွေကိုသုံးသပ်ဆွေးနွေးကြပါလိမ့်။အမေရိကန်နဲ့ဥရောပသမဂ္ဂပြင်ပမှာဗြိတိန်နဲ့တရားကုံသွေးသဘောတူညီချက်တစ်ခုဆက်ဆံရှိနိုင်နိုင်အောင်ဗြိတိန်နိုင်ငံအနေနဲ့သူ့အလှည့်ကိုစောင့်ဆိုင်းလိမ့်မယ်ဆိုတဲ့ယူဆချက်ကိုအမေရိကန်သမ္မတ မှန်တွက်ချက်ဖို့ဖြစ်တယ်လို့သူယုံကြည်တဲ့အကြောင်း American သမ္မတ Obama ကပြောဆိုပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငနေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုချေညာနေပါတယ်ရှင် Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကမနေ့စနေနေ့မှာတော့ Detroit မြို့က African နယ်ပွားအမေရိကန်နိုင်ငံသားတွေရဲ့ဖျားချောင်းကိုတွားရောက်ပြီးDetroit မြို့ပြန်လည်တည်ထောင်ရေးအတွက်အခုအညီပေးလိုကြောင်းပြောကြားခဲ့သလိုအမေရိကန်ပြည်ထောင်စုမှပြန်လည်တက်မှတ်ဖို့လိုအပ်နေတဲ့အလွဲအမှားတွေရှိနေတယ်လို့လည်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့နှစ်လလောက်အလိုမှာ Republican သမ္မတလောင်း Donald Trump က African နယ်ပွားအမေရိကန်တွေနဲ့လူနည်းစုတွေရဲ့ဆန္ဒမဲတွေကိုရဖို့ကြိုးစားနေတာဖြစ်ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးမှုတွေအလုံးမဟုတ်ရင်တောင်မှအများစုကတော့လူပြူတွေကိုပဲထုထုကဲကဲဥတီပြောဆိုခဲ့တာဖြစ်သလိုအသားအရောင်ကွဲပြားတဲ့လူတွေအပေါ်မှာလည်းတင်းတင်းစီးစီးမှတ်ချက်ပေးပြောဆိုခဲ့တာပါ။မနေ့စနေနေ့က Great Faith Ministry International ဖျားကြောင်မှာတော့Donald Trump ကကျွန်တော်ခင်ဗျားတို့ပြောတာကိုနားထောင်ဖို့ဒီကိုရောက်လာတာပါလို့ပြောဆိုခဲ့ပါတယ်။ ဆန္ဒပြသူတွေကိုတော့ဖျားချောင်းနဲ့မဝင်နိုင်အောင်ဖျားချောင်းလုံခြုံရေးနဲ့ရဲတွေကတားဆီးပေးခဲ့ရပါတယ်။ဆန္ဒပြသူတဦးကဆိုရင်မကောင်းဆိုးဝါးကတရားဟောစင်မြင့်ပေါ်ရောက်နေတယ်လို့ဒေါ်နယ်ထရန့်ကိုရည်ရွယ်ပြီးအော်ဟစ်ခဲ့ပါတယ်။ Republican သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာဒေါ်နယ်ထရန့်ရဲ့ပြိုင်ဘက်ဖြစ်ခဲ့တဲ့ Detroit စားဒီပွဲ Banker ဆန်လဲဒီပွဲကိုတက်ရောက်ခဲ့ပါတယ်ရှင်
။ Germany နိုင်ငံကြီးမှာပြောင်းရွှေ့ဝင်ရောက်လာသူတွေကိုမလိုလားတဲ့နိုင်ငံကြီးပါတီကငကိုမျောလင့်ထားတာတဲ့မဲပိုးရနိုင်ရေးရှိတယ်လို့ဒီကနေ့တနင်္လာနေ့မှာပြည်내အဆင့်မဲဆန္ဒစစ်တမ်းတွေကဖော်ပြလိုက်ပါတယ်။ဂျာမနီနိုင်ငံမှာဝန်ကြီးချုပ်အန်ဂယ်လာ မာကဲလ်ရဲ့မဲဆန္ဒနယ်မြေဖြစ်တဲ့မက်ကလင်ဘတ်အနောက်ပိုမေရာနီယာလွှတ်တော်အတွက်မဲဆန္ဒရှင်တန်းညော်လောက်မဲပေးခွင့်ရှိပါတယ်။ဝန်ကြီးချုပ်မာကဲလ်ရဲ့ဒုက္ခသည်တွေအတွက်တကားဖွင့်ထားတဲ့မူဝါဒကိုမကြိုက်တဲ့မဲဆန္ဒရှင်တွေအတွက်တော့ Alternative for Jewsland လို့ခေါ်တဲ့ AFD ပါတီကနိုင်ငံရေးအရာဆွဲဆောင်မှုအားကောင်းနေပါတယ်။ဂျာမနီနိုင်ငံကဒုက္ခသည်စီစဉ်တွေကိုတိုးချဲ့လှုပ်ဆောင်လာပြီးတောင်းနဲ့ချီတဲ့စီရင်ဒုက္ခသည်တွေနဲ့စစ်ပွဲတွေအကြမ်းဖက်မှုတွေကြောင့်ပြောင်းရွှေ့ဝင်ရောက်လာတဲ့တခြားဒုက္ခသည်တွေကိုလက်ခံကြိုဆိုခဲ့ပါတယ်။တရင်စီရင်ခန်းစားရေးအရ AFD ပါတီကဝန်ကြီးချုပ်မာကဲလ်ရဲ့ဒုက္ခသည်စီစဉ်တွေကိုကြီးကြေးဆန့်ကျင်ပြီးမဲဆန္ဒရှင်တွေရဲ့အားကောင်းတဲ့ထောက်ခံမှုရဖို့မျှော်လင့်ထားပါတယ်။စစ်တမ်းတွေအရဂျာမနီရွေးကောက်ပွဲမှာ Christian Democratic Union CDU ပါတီကဆန္ဒမဲ22ရာခိုင်နှုန်း AFD ပါတီက23ရာခိုင်နှုန်းနဲ့ The Social Democrat Party က28ရာခိုင်နှုန်းလောက်ရဖို့မျှော်လင့်ထားကြပါတယ်။ဝန်ကြီးချုပ်မာကဲလ်ကတော့ပြည်သူတိုင်းရဲ့ဆန္ဒမဲတစ်ခုစီတိုင်းဟာအရေးကြီးပြီးဒီရွေးကောက်ပွဲကအနာဂတ်နိုင်ငံအတွက်အနာဂတ်ဖြစ်မယ်လို့ပြောဆိုပါတယ်။မာကဲလ်ဟာဥရောပသမဂ္ဂအဖွဲ့မှပါတဲ့အဖွဲ့ဝင်28နိုင်ငံကအချိုးကျကိုတာစနစ်နဲ့ဒုက္ခသည်တွေကိုလက်ခံလိုသူဖြစ်ပါတယ်။တခြားအဖွဲ့ဝင်တွေအထူးသဖြင့်အမျိုးသားရေးဦးစားပေးတဲ့အရှေ့ဥရောပနိုင်ငံခေါင်းဆောင်တချို့ကတော့အရှေ့လေပိုင်းနဲ့တောင်အာရှကရွှေပြောင်းဝင်ရောက်လာသူအားလုံးကိုလက်မခံနိုင်မဲတချို့ခေါင်းဆောင်တွေကတော့လေအချိုးကျလက်ခံရမယ်စနစ်ကိုဆန့်ကျင်သူတွေဖြစ်ပါတယ်ရှင်
။မာသာထရီဆာကိုသူတော်စင်တဦးအဖြစ်ကက်သလစ်သာသနာပိုင်ပုပ်ဟမ်မင်းကြီးဖရန်စစ်စ်ကဒီကနေ့ကြေညာပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ Holy Year of Mercy ဘာသာရေးအခမ်းအနားအတွင်းစိန့်ပီတာယဉ်ပြင်ကိုစုဝေးရောက်ရှိနေကြတဲ့ထောင်ပေါင်းချီတဲ့လူထုပရိသတ်ရှင်မှာသူတော်စင်မာသာထရီဆာအဖြစ်ကြေညာခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံကာလကတ္တာကို1929ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရောက်ရှိခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မာသာထရီဆာဟာသူမဘဝတစ်လျှောက်လုံးအိန္ဒိယနိုင်ငံကအစင်းရဲဆုံးသူတွေကိုကူညီဆောက်ရှောက်မှုပေးခဲ့တဲ့အတွက်လဲသူစင်းရဲတို့ရဲ့သူတော်စင်အဖြစ်လူသိများခဲ့ပါတယ်ရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တင်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။21ရာစုပင်လုံကြီးလာကန်အလွန်မာတော့အစိုးရလွှတ်တော်တက်မတော်အပါအဝင်အပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြစ်ရလက်မှတ်မထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့တွေအသီးသီးကြားအစုအဖွဲ့လိုက်တွေ့ဆုံပြီးတော့အမြန်ဆုံးညှိနှိုင်းဆွေးနွေးကြတော့မှာဖြစ်တယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကျင်းပနိုင်ရေးဦးဆောင်ပါဝင်ခဲ့သူတာဝန်ရှိသူကပြောဆိုလိုက်ပါတယ်။သက်ဆိုင်ရာအဖွဲ့အစည်းအသီးသီးဘက်ကမိမိတို့ဘက်ကအကောင့်ထဲပေါ်လှုပ်ဆောင်လိုတဲ့အဆိုပြုချက်တင်ပြချက်တွေအပြီးသူ့ဘက်ကိုယ့်ဘက်လိုလားတဲ့ဖြစ်ချင်တာတွေကိုဖြစ်နိုင်တာတွေကိုဆက်ပြီးဆောင်ရွက်မယ်လို့ဆိုပါတယ်။ဒီတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်ပြီးအကောင့်ထဲပေါ်နိုင်မှုအရေးဘလိုမျိုးရှေ့လုပ်ငန်းစဉ်တွေကိုဆက်လုပ်ဖို့စီစဉ်ဆောင်ရွက်နေပါတယ်လို့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီအတွေ့အမှုလည်းဖြစ်မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးပြန်လည်ထူထောင်ရေးဗဟိုဌာနရဲ့အထူးအကြံပေးဦးလာမောင်ရွှေကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစဖြေပါတယ်
စက်တင်ဘာ15ဆက်ကောက်ဆက်ခွန်လောက်မှာ framework ကိုပြန်သုံးသပ်တဲ့ဟာကိုကျွန်တော်တို့အစိုးရဘက်ပေါ့အစိုးရလက်တော်တက်မတော့တော့နိုင်ငံရေးပါတီတွေတော့ EU ဘက်ပေါ့လေ EU ဘက်မှာတော့အမှတ်ထိုးရတော့ဒီဘက်မထိုးရလို့တော့ဒါတော့သုံးသပ်တဲ့ဟာတွေကိုကျွန်တော်တို့လွတ်ဖို့တော့အလွတ်တော်နှိမ့်နိုင်နေပါလေတို့အားလုံးအစဉ်ပြေတော့အရက်ဒီကျွန်တော်တို့လုပ်နိုင်ပါလိမ့်မယ်ဒီညီလာခံတစ်ခုပြီးပြင်မယ်ဒီညီလာတော့ခင်းရှိပြီပါပဲဒါကိုဆက်ပြီးတော့အားလုံးကတော့ဝိုင်းလို့ရပါလိမ့်မယ်အလို့လုံရင်းလုံရင်းနဲ့ကျွန်တော်တို့အားလုံးကဒီကုပေါ်ရှိလာမယ်ပြောနေတော့ပို့ပြီးတော့နားလည်မှုရှိပြီးတော့ညှိနှိုင်းမှုတွေရလာမယ်ပေါ့လေအခုပထမညီလာခံကတော့ကျွန်တော်တို့တင်ပြမှုတွေကအများကြီးကျွန်တော်ဆွေးနွေးမှုဆုံးဖြတ်မှုမရှိဘူးနောက်ညီလာခံတွေကြာရင်တော့ဘယ်လိုညှိနှိုင်းမလဲပေါ့ကျွန်တော်တို့လိုချင်တဲ့ဟာကိုယ့်ဘက်ကအဆိုပြုတဲ့ဟာဒီမတူတာတွေကိုဘယ်လိုညှိနှိုင်းနိုင်မလဲဆိုတာအဓိက ကျွန်တော်တို့ရဲ့စင်ကုန်မှုဖြစ်လာနိုင်တယ်။ဒါကိုကျွန်တော်တို့အခုကစပြီးတော့အားလုံးကဝိုင်းပြီးတော့ပြင်ဆင်ဖို့ကြိုးစားလို့ကျွန်တော်ထင်ပါတယ
်။အန်ကယ်အဲ့တော့ရှေ့ဆက်ပြီးသွားမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာလက်မှတ်မထိုးထားသေးတဲ့အထူးသဖြင့်တိုင်းနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရစရေးစာချုပ်လက်မှတ်မရေးထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရောဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆွေးနွေးပွဲတွေနဲ့ပတ်သက်ပြီးဘယ်လိုများဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့အစီအစဉ်ရှိပါလဲရှင်
။အခုလည်းဒီလက်မှတ်မထိုးရသေးတဲ့သူတွေနဲ့ညှိနှိုင်းဆွေးနွေးနေကြပါမယ်။အဲဆွေးနွေးနေကြမှာပဲညီလာခံကာလမှာလည်းသူတို့တက်ရောက်နိုင်ဖို့ကိုလည်းအတက်နိုင်ဆုံးပေါ့လေဖြည့်ဆည်းပေးခဲ့ပြီးသားဖြစ်ပါတယ်။ NCA ကိုလက်မှတ်ထိုးဖို့ကိစ္စကတော့အများကြီးပေါ့လေကျွန်တော်တို့အခက်အခဲရှိမယ်လို့မထင်ဘူးဆိုတော့ရှုတော့ကရှိတယ်။အခုလည်းကျွန်တော်တို့ UNFC တဲ့ရတီအနေနဲ့အဖွဲ့ဝင်ခဏဖွဲ့အနေနဲ့ဒီမှာတက်ရောက်ခဲ့တယ်သူတို့ကဘွာလာပြီးပြောလို့ရတယ် UNFC ဥက္ကရာလည်းသူရဲ့ဒီအဖွဲ့မှာလည်းအပါကားပြောလာပြီးအပါဝင်ဒီဆောင်ရွက်မှုတော်တော်များများလှုပ်ထားတာဖြစ်တဲ့အတွက်ဒီသိပြီးတော့အများကြီးပေါ့လေလက်မှတ်ထိုးဖို့ကိစ္စကတော့ကျွန်တော်တို့ဒီနိုင်ငံကြီးအများကြီးတော့ဟိုမရှိတော့ဘူးလို့ပဲထင်တယ်။အချိန်တစ်ခုပဲကျွန်တော်တို့အနေနဲ့ပေးအချိန်မှာထိုးနိုင်မလဲဆိုတဲ့ကိစ္စပဲဆောင်ရမယ်လားပေါ့။အဲ့ဒီခုပဲကျွန်တော်တို့အနေနဲ့ဆောင်ရမယ်
။ဟုတ်ကဲ့။အငယ်ညီလာခံကျင်းပနေတဲ့အချိန်မှာသတင်းစာရှင်းလင်းပွဲတွေမှာအငယ်တို့ပြောဆိုခဲ့တာရှိပါတယ်။အထူးသဖြင့်ကတော့ဒီရှေ့ဆက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာဆွေးနွေးဖို့ဆိုလို့ရှိရင်အပြစ်ရလက်မှတ်ထိုးပြီးတဲ့အချိန်မှာဝင်ပြီးဆွေးနွေးမယ်ဆိုရင်ပို့ပြီးတော့မှအဆင်ပြေနိုင်မယ်လို့ပြောထားတော့ဒီအပြစ်ရမထိုးထားရသေးတဲ့အဖွဲ့တွေပေါ့နော်။ဒီဝင်ပြီးတော့မှဆွေးနွေးဖို့ကိစ္စတွေနဲ့ပတ်သက်လို့ရောဘယ်လိုများဆက်လုပ်ဖို့ရှိပါလဲရှင
်။အခုကျွန်တော်တို့ဒီလလယ်မှာအဆိုပြုထားတဲ့ framework ကျွန်တော်တို့ review meeting ကိုတက်ရောက်နိုင်ဖို့ကိုလည်းဒီ TBN ကအကောင်းဆုံးမျိုးကိုကျွန်တော်တို့အနေနဲ့တော့အလုပ်သဘောပေါ်လေတင်ပြပြီးတော့ညှိနှိုင်းနေတာရှိပါတယ်။သူတို့အဲ့ process မှာအပါလာပြီးကြပါလေ။အမျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲတွေကိုဆောင်ရွက်ဖို့ဆိုရင်သူတို့ကြီးကြပ်လမ်းညွှန်အကူအညီပေးမဲ့ဒီလုပ်ငန်းကော်မတီရှိတယ်။အဲ့ဒီလုပ်ငန်းကော်မတီတွေကို UPDGC ရဲ့အတွင်းမှုအဖွဲ့ဝင်တွေနဲ့ညီလာခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းရမယ်လို့သူကပြဌာန်းထားဆဲပဲဖြစ်တယ်ပေါ့လေ
။ဟုတ်ကဲ့။
အဲ့တော့ပြဌာန်းထားဆဲဖြစ်တော့အစီပြထမ်းချက်ပေါ့နော်လက်ရှိ framework ကပြထမ်းချက်အတိုင်းဆိုရင်တော့ဒီလိုဖြစ်တာကတော့ပုံပြတော်တယ်ဆိုတဲ့ဟာကိုဒီငါးဆောင်ဝယ်တွေမှာလည်းပြောတဲ့သဘောပါပဲ
ဟုတ်ကဲ့ဒီ21ရာစုပင်လုံညီလာခံကိုမတက်ခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ရှိပါတယ်သူတို့နဲ့ပတ်သက်ပြီးတော့ရှေ့ဆက်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရောဘယ်လိုများဆက်ပြီးညှိနှိုင်းဆွေးနွေးသွားဖို့ရှိပါလဲရှင
်ဒီ၃ဖွဲ့နဲ့ပတ်သက်ပြီးတော့လည်း policy ချမှတ်တဲ့လူကြီးတွေရှိပါတယ်ဒီချုပ်တင်ပြီးတော့ကိုရီးယားလည်းကျွန်တော်တို့ညှိနှိုင်းခိုင်းတဲ့ကိစ္စတွေရှိတော့အဲ့ညှိနှိုင်းတာကိုတာဝန်ယူတဲ့ကျွန်တော်တို့ထက်က Peace Commission နဲ့အချုပ်ပြည်ရေးကော်မတီလူကြီးတွေကိုဆက်တော့ဆောင်ရွက်နိုင်မယ်လို့ထင်ပါတယ
်နောက်တစ်ခုကအန်ကယ်ဒီညီလာခံကိုတက်ဖို့ရောက်လာပြီးတဲ့အခါကျတော့မှဒီအစီအစဉ်ကနားလည်မှုလွဲမှားမှုတွေရှိပြီးတော့ပြန်သွားတဲ့ one လက်နက်ကိုင်တက်ဖွဲ့နဲ့ရောဘလို့များငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်ပြီးဆောင်ရွက်သွားဖို့ရောရှိပါလဲရှင
်အဲ့ဒါလဲကျွန်တော်တို့ဒီဝါတို့မိုင်းလာတို့ဒီဒေသတွေအတွက်ပါလေဦးဆောင်ပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့တောင်းရင်ယူမဲ့လူကြီးတွေရှိပါတယ်သူတို့လည်းအကောင်းဆုံးဖြစ်အောင်ဆက်လုပ်မှာပါပဲ
ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကဒီ21ရာစုပြည်လုံးငြိမ်းချမ်းရေးညီလာခံကျင်းပနိုင်မှုကိုအန်ကယ်ကိုတိုင်ပေါ့နော်ပြင်ဆင်ရေးကော်မတီမှာအတွင်းမှုတယောက်အနေနဲ့တာဝန်ယူဆောင်ရွက်ပေးခဲ့တဲ့အချိန်မှာဒီညီလာခံနဲ့ပတ်သက်ပြီးတော့ဘလို့အားနည်းချက်အားသာချက်တွေရှိခဲ့လဲပေါ့နော်ရှေ့ဆက်သွားမဲ့ဆွေးနွေးပွဲတွေအတွက်ကဘလို့များအန်ကယ်ပြင်ဆင်ထားဖို့အတွက်စီစဉ်ဆောင်ရွက်နေတာတွေရှိပါလဲရှင်
ဆိုတော့ကတောင်းဝင်ရှိသူတွေအနေနဲ့ညီမှန်းထားတာတော့ပြည်တော်စုညီငယ်ရင်းညီလာခံ21ရာစုပြည်လုံးအခုပြီးခဲ့တဲ့အစည်းအဝေးကပထမအစည်းအဝေးအနောက်6လလောက်ကြာရင်ပြည်တော်စုညီငယ်ညီလာခံ21ရာစုပြည်လုံးဒုတိယအစည်းအဝေးကျင်းပဖို့ပါလဲဒါကိုလည်းအတန်းမှကောင်းဆောင်နေရောနိုင်ငံပါတီကအကောင်းဆောင်နေဒီဒီဒီစီမံပါလိမ့်မယ်လေ UPDC meeting မှာတာညှိနှိုင်းလာကြရှိပါတယ်အခုတစ်ခေါက်မှာတော့စူရဖွဲ့တရဲ့အမောဆုံးလိုရတဲ့ကိစ္စရယ်သူတို့ပြန်တော့ဒီလက်မမထိုးတာဒီတဲ့ဒီပါလာဖို့ကိစ္စဆောင်ရရတာနဲ့အခြားကိစ္စရက်တရားအချိန်နဲ့အမျှပေါ်တယ်ကျွန်တော်တို့ဒီအစီအစဉ်တွေကလက်ကြည့်တော့ကျွန်တော်တို့ပြောင်းနေရတာမျိုးတွေလည်းရှိခဲ့ပါတယ်အဲ့ဒါတွေကိုတော့ကျွန်တော်တို့အားလုံးကလည်းဒီမှာလူကြီးတွေကိုနောက်တစ်ချိန်မှာတကယ်ပိုကောင်းပြီးတော့ပေါ့နော်ပိုပြည့်စုံတဲ့ဟာပေါ့ဒါပေမဲ့ကျွန်တော်အတွေ့အကြုံကပြောရင်အခုညီလာကလော်ဂျစ်စတစ်ကိစ္စတချို့ကလွဲရင်တော့ကျွန်တော်ထင်တာတဲ့ပိုပြီးတော့အောင်မြင်တယ်လို့တော့ပြောလို့ရတယ်လို့ထင်ပါတယ
်ဟုတ်ကဲ့အကယ်ဦးလာမောင်ရွှေဖြေပေးတာကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဗျာ
ဒီလိုမျိုး21ရာစုပင်လုံးညီလာခံအလွန်ငြိမ်းချမ်းတဲ့ပြည်ထောင်စုတည်ဆောက်နိုင်မှုဆိုရင်အနာဂတ်ကိုတတိရှိရှိရင်ဆိုင်ဖို့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းပြောကြားလိုက်ပါတယ်။မနေ့စနေနေ့ကကျင်းပခဲ့တဲ့ညီလာခံပိတ်ပွဲအခမ်းအနားနဲ့ပတ်သက်ပြီးမဟင်ချင်းနိုင်ငံကအပြည့်အစုံတင်ဆက်ထားပါတယ်။
NLD အစိုးရလက်ထက်ပထမဆုံးချိန်ကျင်းပတဲ့ပြည်ထောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံးမှာအစိုးရတက်မတော်လွတ်တော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့လူထုအခြေပြုအဖွဲ့အစည်းအသီးသီးတွေရဲ့ကိုယ်စားလှယ်ပေါင်း82ဦးကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒစာရန်းတွေကိုဖတ်ကြားတင်သွင်းခဲ့တာပါဒီတင်ပြဆွေးနွေးချက်တွေကိုကြည့်ပြီးဘယ်အဖွဲ့အစည်းတွေကဘယ်လိုသဘောထားရှိသလဲဆိုတာပေါ်လွင်ခဲ့ကြောင်းနဲ့အနာဂတ်ပြည်ထောင်စုကြီးအတွက်မတူကွဲလဲချက်တွေကိုတတိရှိရှိရင်ဆိုင်ဖြေရှင်းကြဖို့လိုကြောင်းညီလာခံပိတ်ပွဲအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ
်အခုဆိုလို့ရှိရင်ဒီဖွဲ့ရပြောပြတဲ့နေရာမှာဘယ်သူတွေဟာအတိတ်ကိုမကိုပြီးတော့နှဲ့ကြည့်တဲ့နေရာမှာအာဆန်တယ်ဘယ်သူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအာဆန်တယ်ဆိုတာလည်းပေါ်လာပါလိမ့်မယ်ဒါပေမဲ့ဒါတွေဟာလည်းခြောက်ရမှာမဟုတ်ပါဘူးအခုအချိန်မှာအတိတ်ကိုနှဲ့ကြည့်နေတဲ့ပုဂ္ဂိုလ်များဟာနောက်တစ်ချိန်မှာအနာဂတ်ကိုနှဲ့သွားတာလည်းဖြစ်နိုင်ပါတယ်ဖြစ်ဖို့လည်းကျွန်တော်တို့ပြောလိမ့်မယ်အတိတ်ကချိန်တော်မှုကိုကျွန်တော်တို့ကခံနေမှာလားအနာဂတ်ကိုတတ်သိရှိရှိနဲ့ရင်ဆိုင်ပြီးတည်ဆောက်သွားမှာလားဆိုတော့ကျွန်တော်တို့ဦးချင်းဦးချင်းဆုံးဖြတ်တဲ့ကိစ္စဖြစ်ပါတယ်ဒီဆုံးဖြတ်ချက်ဟာအစိုးရတစ်ခုကလည်းမဟုတ်ပါဘူးပုဂ္ဂိုလ်တစ်ခုတယောက်ကလည်းမဟုတ်ပါဘူးတိုင်းသားလူမျိုးစုတစ်စုကလည်းမဟုတ်ပါဘူးကျမတို့ပြည်တော်စုကြီးအတွက်ဖြစ်တယ်ဆိုတာကိုကျမတို့သဘောပေါက်ဖို့လိုပါတယ်
ဒီနီလာကန်ဟာအစပထမဖြစ်ပေမဲ့အနာဂတ်ပြည်ထောင်စုတည်ဆောက်ဖို့အတွက်လောက်ရချိုးနဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ
်ဒီနီလာကန်ဟာနီလာကန်ရဲ့နေသားနဲ့ဖြစ်ပါတယ်ပထမစီဝေးပါပထမစီဝေးပြီးလို့ရှိရင်နောက်နဲ့စီဝေးတွေလာအောင်ပါဒီစီဝေးတွေကြားထဲမှာလည်းလွတ်ရှားကြအများကြီးရှိပါတယ်ကိုမျိုးသားအဆင့်သူနေဝယ်များလုပ်ဖို့ဆိုတာဟာအခုလက်ရှိဒီနီလာကန်ပြီးတာနဲ့ဒီစီဝေးပြီးတာနဲ့စတင်ပြီးတော့ကျမတို့ပြင်ဆင်ရတော့မှာဖြစ်ပါတယ်။ဒါပေမဲ့ကျမတို့ရဲ့ CSO program တွေပြင်ရဖို့အတွက်လည်းကျမတို့စတင်ပြီးတော့ပြင်ဆင်ရမှာဖြစ်ပါတယ်။လုပ်ရအလုပ်ပြရတော့အများကြီးပါပဲ။ဒါပေမဲ့လုပ်ရကြုံနဲ့ပါ။ဘာဖြစ်လို့လဲဆိုတော့တကယ်တော့ကျမတို့လုပ်နေတာဟာကျမတို့နိုင်ငံရဲ့အနာဂတ်အတွက်လုပ်နေတာဖြစ်ပါတယ်။
ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ပြည်နယ်အလိုက်ဖွဲ့စည်းပုံအခြေခံဥပဒေထားရှိရေးကိစ္စနဲ့ပတ်သက်လို့ကိုယ်စားလှယ်ခူးတွေကအခုလိုတင်ပြခဲ့ပါဗျာ
။ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအဖွဲ့ဝင်ပြည်နယ်များသည်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေများကိုပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေအခြေခံမူများနဲ့မဆက်ကျင်စေပဲလွတ်လပ်စွာရည်ဆွဲပြတ်ထန်ချေတုံ့ခွင့်ရှိသည်။ခကွေပြည်ထောင်စုအဖွဲ့ဝင်ပြည်နယ်များနဲ့ရင်းပြည်နယ်များရှိဒီလိုတို့များသည်အချောက်ချအာဏာ၏မူရင်းပိုင်ရှင်များဖြစ်ကြသည်
။ဒါ့အပြင် UNFC ရဲ့နောက်ထပ်ကိုယ်စားလှယ်တအုပ်ဖြစ်တဲ့ဒုပုံမှူးကြီးစင်ဝါကအခုလိုတင်ပြသွားပါတယ
်။လက်နက်ကိုင်အဖွဲ့အားလုံးအယက်တာအချို့ဘောက်ဖြစ်ရှိရတာပြီ။ဤထောင်စုသတ်မဲ့ကာကွယ်ရေးဝန်ကြီးအောက်ဖြစ်ရှိ၍ကာကွယ်ရေးဝန်ကြီးသည်အယက်တာဖြစ်ရ။ဒါအပြင်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်နဲ့ကြည်ရည်လေးဦးစီးချုပ်တို့လူမျိုးတစ်မျိုးစီဖြစ်ရတာ
နောက်6လကြာမှာတော့ဒုတိယကြိမ်27ရာစုပင်လုံညီလာခံကိုကျင်းပဖို့ရှိပြီးတိုင်းသားကောင်းဆောင်အများစုကတော့ဒီညီလာခံဟာနှစ်နှစ်ချီကြာမြင့်နိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်ရှင
်မယင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒေတာရင်းသတင်းတစ်ပုဒ်ကိုတင်ပြပေးကြပါတယ် BNN နိုင်ငံမှာပို့ကုန်ထုတ်လုပ်မှုတွေကနေအလုတ်ကိုင်းဖန်တီးပေးတာတွေလောအားကတိုးမြင့်လာတာတွေကြောင့်အရှိတောင်အရှမရှိတဲ့နိုင်ငံတွေထက် BNN နိုင်ငံဟာအလဲအလက်လူဒန်းစားတွေလှည့်မြန်စွာတိုးလာနေတာကိုသိရပါတယ် VOA သတင်းတော့ Jenny's သတင်းပေးပို့ထားတာရှားဖောင်ပြောပြပေးပါရှင်
ဗီယက်နမ်နိုင်ငံမှာ2014ခုနှစ်ကနေ2020ပြည့်နှစ်ထိဆိုရင်တိုင်းပြည်အတွင်းမှာအလဲအလက်လူဒန်းစားနဲ့ချမ်းသာကြွယ်ဝတဲ့လူဒန်းစားဦးရေဟာ33သန်းထိရှိလာမှာဖြစ်ပြီးဒါဟာတိုင်းပြည်အတွင်းကလူဦးရေရဲ့သုံးပုံတစ်ပုံလောက်ရှိတယ်လို့ဝယ်ယူသုံးဆွဲသူနဲ့ပတ်သက်ပြီးသုတေသနလက်လာပြုစုတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Boston Consulting Group Center for Consumer and Customer Insight အဖွဲ့ကပြောပါရတယ်။အဲ့ဒီလူဒန်းစားအလွာတွေရဲ့ဝင်ငွေတစ်လဟာဒေါ်လာ900ကျော်အထက်ရှိတယ်လို့ဆိုပါရတယ်။ဗီယက်နမ်နိုင်ငံဟာ1989ခုနှစ်ကစပြီးတော့နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုဈေးကွက်တွေကိုဖွင့်ပေးခဲ့တာဖြစ်ပါတယ်။အလုတ်သမားအောင်ကြွမှုနဲ့ငွေကြေးဖောင်းပွားမှုပြဿနာတွေဖြေရှင်းတဲ့အနေနဲ့2012ခုနှစ်ကစပြီးတော့လွတ်လပ်စွာကုန်သွယ်မှုသဘောတူစာချုပ်တစ်ခုဖြစ်တဲ့ TPP စီဖက်ရဝန်ဒေတာပူးပေါင်းဆောင်ရွက်ရေးကုန်သွယ်မှုမှာပါဝင်လာပြီးတော့ဥရောပနဲ့နောက်ထပ်ကုန်သွယ်မှုစာချုပ်တစ်ခုထုတ်ဆိုခဲ့ပါတယ်။ဗီယက်နမ်နိုင်ငံမှာလုပ်ငန်းလည်ပတ်မှုကုန်ကျစရိတ်သက်သာတဲ့အတွက်ပို့ကုန်ထုတ်လုပ်တဲ့နိုင်ငံတွေကဗီယက်နမ်နိုင်ငံကိုသဘောကျနေကြတာဖြစ်ပါတယ် နိုင်ငံခြားဆက်ယုံတွေဟာဗန္ဒာရေးထောက်ပံ့ပို့ဆောင်မှုကဏ္ဍတွေအပါအဝင်အပိုစီးပွားရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်လာနေတဲ့အတွက်အလုပ်အကိုင်တွေပုံမှန်ဖန်တီးပေးတာလည်းရောက်ပါတယ်။ဗီယက်နမ်နိုင်ငံမှာအနိုင်ဆုံးလှုပ်အားကကိုတိုးမြင့်လိုက်တယ်လို့အိန္ဒိယ၅ရန်းကတက်တာအောင်လည်းအလုပ်သမားတွေကိုမိသားစုနဲ့အတူနေထိုင်ခွင့်ပြုလိုက်ပါတယ်။ရုံတွင်းစီမံခန့်ခွဲမှုလုပ်ငန်းတွေအတွက်အရေးအချင်းရှိတဲ့အလုပ်သမားတွေရှာဖွေရတာခက်ခဲတယ်လို့တချို့အလုပ်ရှင်တွေကပြောပါတယ်။ဒါတွေကိုလုပ်နိုင်တဲ့အရေးချင်းရှိသူတွေကလည်းလှုပ်အားခပုံမှန်တောင်းကြတယ်လို့လည်းဆိုပါတယ်။တခြားစီးပွားရေးထွန်းသစ်စာအာရှနိုင်ငံတွေလိုမဟုတ်ပဲဒီကျေးလက်နေလူဒန်းစားတွေအတွေ့စိုက်ပျိုးရေးလုပ်ငန်းတိုးတက်အောင်ဗီယက်နမ်အစိုးရကယင်းနှိမ့်ညွန်မှုတွေလုပ်ပေးတယ်လို့ Boston Consulting Group အရှိတောင်အာရှဆိုင်ရာအကြီးအကဲအဖာနန်ဘာရာဝတ်ကပြောပါတယ်လူလက်ဒန်းစားတွေအတွက်မြို့ကြီးပြကြီးတွေမှာပဲလုပ်ငန်းလုပ်ကင်စရာမလိုပဲမြို့ငယ်တွေကျေးလက်ဒေသတွေစားတဲ့နေရာအနက်မှာလုပ်ငန်းတိုးချက်လုပ်ကင်ခွင့်ရရှိစေမှာပါအာဆီယံနိုင်ငံတွေထဲမှာကျွန်မတွေ့ရတဲ့လောက်ကတော့ဗီယက်နမ်နိုင်ငံဟာလူလက်ဒန်းစားဥယျာဉ်လှည့်လည်မြန်တိုးလာနေတဲ့နိုင်ငံတစ်ခုပါလူနည်းစုချမ်းသာတဲ့ချမ်းသာဖို့ထက်လူလက်ဒန်းစားတွေကြားမှာကြဲကြဲပြန့်ပြန့်ဝင်ငွေတိုးလာတာကိုပို့ပြီးတော့အာယုံဆိုင်လာတာတွေ့ရပါတယ ်လွန်ခဲ့တဲ့နှစ်နှစ်ကဗီယက်နမ်နိုင်ငံမှာလူတစ်ယောက်ရဲ့တစ်နှစ်စာဝင်ငွေဟာဖြန့်မြကြီးဒေါ်လာ1400ပဲရှိရကနေ2020ပြည့်နှစ်အထိဆိုရင်ဒေါ်လာ3400အထိရှိလာမှာဖြစ်တယ်လို့လည်းဆိုပါတယ်အခုဗီယက်နမ်နိုင်ငံစီးပွားရေးအချက်အချာကြတဲ့ဟိုချီမင်းစီးတီမြို့ကရုံးတွေရှိတဲ့နေရာနဲ့ဖျော်ဖြေတင်ဆက်မှုတွေရှိတဲ့နေရာမှာကားလန်ပိတ်ဆို့မှုတွေပိုများလာနေပြီးတော့များသောအားဖြင့်ဗီယက်နမ်နိုင်ငံအတွက်ထုတ်လုပ်တဲ့ဇိတ်ခန်းစေဒင်ကားအမျိုးအစားတွေပါဝင် Honda နဲ့ Yamaha အမျိုးအစားမော်တော်ဆိုင်ကယ်တွေလည်းများပြားလာနေပါတယ်။နေကန်အစားအစာတွေထက်ဈေးပိုကြီးတဲ့နိုင်ငံခြားသားအတွက်ဖွင့်ထားတဲ့စားသောက်ဆိုင်တွေ Apple နဲ့ Samsung အမျိုးအစားမိုဘိုင်းလက်ကင်ဖုန်းတွေလည်းအများအပြားသုံးစွဲလာနေကြပါတယ်။ဟိုချီမင်းစီးတီမြို့ကဒီဇန်ရှီရာ and associate အသင်းကနိုင်ငံတကာစီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အော့စကာမိုဆန်ကအခုလိုပြောပါတယ
် So if you go inside of a Vietnamese house they might not have a lot of things
Vietnam နေရဲ့အိမ်ထဲကိုဝင်ကြည့်လိုက်ရင်သူတို့မှာပစ္စည်းများများဆဆမရှိပါဘူးကျန်းမာရေးမှာပဲထမင်းထိုင်စားကြပါဒါပေမဲ့သူတို့မှာလက်ကင်ဖုန်းတစ်လုံးဒါမှမဟုတ်မော်တော်ဆိုင်ကယ်တစ်စီးတော့ရှိပါတယ်ဒါတွေကိုအပြင်မှာချပြလို့ရတဲ့ပစ္စည်းတွေလို့သူတို့ကမြင်ကြပါတယ်လူလက်တန်းစားအလွှာမှာနေနိုင်တာတခုတည်းမဟုတ်ပဲလူလက်တန်းစားတွေဖြစ်လို့ဒီလိုပစ္စည်းတွေဝယ်ယူလို့ရတယ်ဆိုတာကိုသူတို့ကပြကျင်ကြတာပါ
ဗီယက်နမ်နိုင်ငံမှာလူလက်တန်းစားအလွှာပုံများလာတဲ့အတွက်နိုင်ငံခြားပြန်ကျဈေးတွေပိုးပြီးအာရုံစိုက်လာနေကြပါတယ်အထူးသဖြင့်အလွယ်စားလို့ရတဲ့အစားအစာတွေနှုတ်ထွက်ကုန်ပစ္စည်းတွေမော်တော်ဆိုင်ကယ်တွေကားတွေနဲ့လက်စစ်ပစ္စည်းရောင်းတဲ့သူတွေများပြားလာနေပါတယ်ဟိုချီမင်းစီးတီမှာဆိုရင်နာမည်ကြီးလူသိများတဲ့ Hamburger King, Starbucks, Family Mart, Nestle နဲ့ Sony စတဲ့စားတောက်ကုန်နဲ့လက်စစ်ပစ္စည်းအယောင်ဆိုင်တွေကိုလည်းကြဲကြဲပြပြန့်တွေ့လာရပါတယ်ရှင်
ရှားဖောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအစီအစဉ်နေမကြခင်အဆုံးသတ်တော့ပါပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြပြပေးပါမယ်ရှင်
ကျောင်းနိုင်ငံဟန်ချိုးမှာဒီကနေ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးစည်းဝေးပွဲတွေကိုတရားဝင်စတင်ကျင်းပနေပါတယ်။ကမ္ဘာစီးပွားရေးပြန်လည်ဥမော်လာပြီးဆိုပေမဲ့ဗန္ဒာရေးကုံတော်ရေးနဲ့ယင်းနှိမ့်ညွန်မှုအပိုင်းတို့မှာစိန်ခေါ်ကဲဆတ်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့တရုတ်သမ္မတရှီဂျင်းဖင်ကညီလာခံအဖွဲ့မှပြောကြားသွားပါတယ်။အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့နှစ်ဦးမနေ့စနေနေ့က3နာရီကျော်ကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးဆွေးနွေးမှုအပြီးမှာတော့နှစ်နိုင်ငံကြားလုံခြုံရေးကုံတွယ်ရင်းနဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေမှာပိုပြီးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်သွားကြဖို့လည်းကတိပြုခဲ့ကြပါတယ်။နောက်ဒီလူသားချင်းစာနာမှုအထောက်အကူတွေပေးခွင့်ရဖို့အတွက်ဆီးရီးယားနိုင်ငံတွင်အပြစ်ရရေးစစ်ဆန်ညှိနှိုင်းမှုကိစ္စတွေကိုအဆုံးသတ်နိုင်ဖို့အမေရိကန်နဲ့ရုရှားတို့ဆွေးနွေးနေကြပါတယ်။မာသာထရီဇာကိုသရော်စင်တဝက်ဖြစ်ကက်သလစ်သာသနာပိုင်ပုပ်ယဟမင်းကြီးဖရန်စစ်ကဒီကနေ့ကြေညာပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ Holy Sia of Mercy ဘာသာရေးအခမ်းအနားအတွင်းစိန့်ပီတာရှင်မြင်းကိုဆုဝေးရောက်ရှိနေကြတဲ့ထောက်တောင်းချီတဲ့လူထုပရိသတ်ရှင်မှာသရော်စင်မာသာထရီဇာအဖြစ်ပုပ်ယဟမင်းကြီးကကြေညာခဲ့တာဖြစ်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမတ်သိန်းကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ Supply ဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.